ထိုင်းနိုင်ငံကို300ခီးနဲ့ရောက်နေတဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Lloyd Austin နဲ့ထိုင်းဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးချုပ်လည်းဖြစ်ကာကွယ်ရေးဝန်ကြီးလည်းဖြစ်တဲ့ Prayut Chan-o-cha တို့ဒီနေ့လနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့တာမှာမြန်မာအရေးကိုလည်းဆွေးနွေးခဲ့ကြပါတယ်။တောင်ကျောက်ပင်လယ်ကိစ္စနဲ့မြန်မာနိုင်ငံအခြေအနေအပါအဝင်အရှေ့တောင်အာရှဒေသရင်းကလုံခြုံရေးအခြေအနေတွေအပေါ်နှစ်နိုင်ငံကာကွယ်ရေးဝန်ကြီးတွေအပြန်အလှန်ဆွေးနွေးခဲ့ကြတယ်လို့ထိုင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရအဖိုးချုပ်ကြီး Conchip Tatrawanit ရဲ့အပြောကိုကိုးကားပြီးတော့တနေ့ရှင်းသတင်းကဖော်ပြပါတယ်ထိုင်းနဲ့အမေရိကန်ကြားကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာအပြည့်အဝပူးပေါင်းဆောင်ရွက်ချဖို့လည်းသဘောတူခဲ့တယ်လို့ပြောခွင့်ရသူဗိုလ်ချုပ်ကြီးကပြောပါတယ်မြန်မာနိုင်ငံမှာဖြစ်နေတဲ့စစ်ပွဲတွေကြောင့်ထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုနေစရာနဲ့အကူအညီတွေပေးထားတာပါအဝင်ထိုင်းနိုင်ငံရဲ့ဝင်းကျင်မှာဖြတ်ပြက်နေတဲ့ပြည်ပခါတွေတက်ရောက်မှုတွေအပေါ်ထိုင်းနိုင်ငံကနိုင်ငံတကာဥပဒေတွေလူသားစံမှုမူတွေနဲ့ကင်ဆယ်တုံ့ပြန်နေပါတယ်လို့လည်းထိုင်းဝန်ကြီးချုပ်ပရာယုတ်ကပြောကြားခဲ့တဲ့အကြောင်းပြောခွင့်ရသူရဲ့အပြောကိုတနေ့ရှင်းသတင်းစာထဲမှာရေးသားထားပါတယ်ရှင်